ကုလသမဂ္ဂအတွင်းမူချုပ်ယာရုအတွက်ရှင်ပြိုင်နေကြတာမှာပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်ဒိုနီယိုဂူတာရက်စ်ကရှေ့ကဦးဆောင်နေပါတယ်ကုလသမဂ္ဂလူညုံရေးကောင်စီရဲ့တရားဝင်မဟုတ်သေးတဲ့တောက်ကြနေဒုတိယအကြိမ်အစမ်းမဲပေးပွဲမှာတော့ဂူတာရက်စ်ကသူ့နဲ့ရှင်ပြိုင်နေသူအခြား12ဦးထက်အသာရနေတယ်လို့တန်တမန်အတိုင်းဝိုင်းကပြောပါတယ်လူညုံရေးကောင်စီအဖွဲ့ဝင်15နိုင်ငံရှိတဲ့နဲ့ထောက်ခံမှု17မဲကန့်ကွက်မှု2မဲနဲ့ကြားနေ2မဲရှိခဲ့ပါတယ်ကုလသမဂ္ဂဒုက္ခသည်မဟာမင်းကြီးဖြစ်ဆင်းနှစ်လောက်ဆောင်ရွက်ခဲ့တာကြောင့်ရော1995နေ2002အထိပေါ်တူဂီဝန်ကြီးချုပ်အဖြစ်ဆောင်ရွက်ခဲ့တဲ့ဂူတာရက်စ်အပေါ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအများစုကအထင်ကြီးလေးစားနေကြတာပါပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကလုတ်ခဲ့တဲ့ပထမကြိမ်ဆန္ဒသဘောထားပေးရမှာဆလိုဗေးနီးယားသမ္မတဟောင်းဒန်နီလိုထက်ကဂူတာရက်စ်နောက်မဲသိမ့်မကွာပဲအခုနောက်ဆုံးသဘောထားတွေအရဒန်နီလိုထက်ကနံပါတ်4နေရာကိုရှင်းကြသွားတယ်လို့တန်မဏီကပြောပါတယ်။ဆာဗီးယားနိုင်ငံရဲ့ဝန်ကြီးဟောင်းဂျယ်ရမစ်ကတော့အရင်နံပါတ်4နေရာကနေထောက်ခံမဲရှင်မဲနဲ့အခုနံပါတ်2နေရာကိုရောက်လာခဲ့ပါတယ်။